ကလေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တစ်ပင်ရဲ့တန်းမှာပြိုးပင်ဘဝဟာအရေးကြီးဆုံးအခြေဂယူဆရမယ့်အနေထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်တွေလို့ကျွန်တော်တို့ဂါရာတွေလို့ရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဂယူဆိုင်တယ်လဲဆိုတာအာမနာတန်သုံးသပ်ကြည့်တဲ့အခါဂါရာရွတ်ရုံကခက်များများပါပဲကလေးနဲ့လူငယ်တွေကိုတန်ဖိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတန်ဖိုးထားခံရသူဟာတန်ဖိုးရှိအောင်နေပါလိမ့်မယ်
ဒီတစ်ပတ်တော့လူငယ်တွေနဲ့တွေ့နေတဲ့အခါမှာဆိုရှယ်မီဒီယာပေါ်တဲ့လူမှုကွန်ရက်တွေအကြောင်းကိုပြောချင်တာပါကျွန်တော်တစ်ခါတစ်ခါများခေါင်းစဉ်ကိုအခုတို့တောင်စဉ်းစားမိတယ်တင်းဘဝအနှုတ် Facebook ညီမချင်းဘာလဲလို့ပါအဲ့တော့လူငယ်တော်တော်များများဟာအခု Facebook ဆိုတဲ့အရာအပေါ်မှာဘလောက်ခုန်ငင်နှိမ့်မျောနေကြပြီလဲကြည့်လိုက်ပါအိမ်တဲ့အိမ်မှာမိဘကအရေးတကြီးလေးနှစ်တဲ့အကြောင်းအရာကိုပြောချင်လို့သားသမီးကိုခေါ်တယ်သားသမီးကတယ်ရှုပ်ရံကောဆိုတဲ့ညနာနဲ့ပြန်ကြည့်တာမျိုးပြုတ်ကူးကြမှာပါအဲ့အချိန်မှာသူဘာလုပ်နေလဲလို့ကြည့်ပါဖုန်းမျက်နှာပြင်ကိုဖွင့်နေပါလိမ့်မယ်ဒီလိုပါပဲအယောင်စည်းတဲ့မိန်းကလေးပြပါလဲဝယ်သူလာတာကိုညိုညင်နဲ့အမူအရာနဲ့ထလာတာတွေ့ပါလိမ့်မယ်သူ့လက်ထဲမှာဖုန်းကိုပုတ်လျက်ပါအဲ့လိုပဲအလုပ်ဖြစ်နေမှာပဲအကြီးကဲကခေါ်ပြီးတော့အလုပ်အကြောင်းပြောချင်တဲ့အခါမျိုးမှာစိတ်ရှုပ်သွားတဲ့အမူအရာနဲ့ဖုန်းပုတ်တာကိုထားခဲ့ရတာလေတွေ့ကြပါလိမ့်မယ်။အဲ့တော့ကျွန်တော်တို့လူငယ်တွေကြားထဲမှာအဲ့ဒီဆိုရှယ်မီဒီယာဟာအတိုင်းအတာဘယ်လောက်ထိပြည့်စုံနေပြီလဲ။မိုးလင်းလာတာနဲ့ဖုန်းကိုလှမ်းဆွဲပြီးတော့မျက်နှာမသိနိုင်ခင်မှာဒီနေ့ဘာထူးလဲလို့ကြည့်ကြတဲ့အကြောင်းတွေကျွန်တော်တင်ပြများပါပြောပြပါဘူး။ဒီဖြစ်လျောက်ပေါ်လာတဲ့ကရိယာတစ်မျိုးကိုကျွန်တော်တို့သုံးဆွဲကြတဲ့အပေါ်မှာအပြစ်မဆိုပါဘူး။အဲ့လိုပဲပုံနှိပ်တဲ့စာတွေကိုမဖတ်လို့လည်းကျွန်တော်တို့ကဒမဲမချပါဘူး။တယ်လီဖုန်းမျက်နှာပြင်ပေါ်ကစာတွေကိုဖတ်မယ်ဆိုရင်ရပါတယ်။သို့တော့ဘလို့အမျိုးအစားမျိုးလဲဆိုတာကိုပြောချင်တာပါ။အဲ့ဒီမှာဆက်ပြီးတော့တွေးကြလိုလာတာကတကယ်တော့စကလုံးနေစာတွေဟာရုပ်ပုံတွေကိုရှင်းဖို့ခက်ပါတယ်။ရုပ်ပုံတစ်ပုံအားကောင်းနေလို့ဆိုရင်အဲ့ဒီပုံတွေကိုပဲကြည့်ပြီးတော့စာမဖတ်ဘူးဒါကြောင့်မလို့ဟိုတယောက်နဲ့တယောက်ခက်ဖိဖိပြောကြတဲ့အခါမှာအယုတ်ပဲကြည့်နေတာဟိုစာမမဖတ်တာလို့ပြောတာမျိုးတော့ရှိလာပါတယ်ဟုတ်ပါတယ်တကယ်တော့စဉ်းစားဉာဏ်ကိုရည်တန်စီဖို့တော့ကျွန်တော်တို့စာရီဖတ်ကြဖို့ဖြစ်ဆက်ဆက်တိုက်တွန်းခဲ့တာပါကောင်းပြီစာရီကပုံတွေကိုဆွဲဆောင်မှုရရှင်ဖို့ခက်နေပါတယ်အဲ့ဒီပုံမှာကိုနောက်တစ်မျိုးထပ်ကွဲပါတယ်ရုပ်တွေပုံတွေနဲ့ရုပ်ရှင်တွေနဲ့ပုံတွေပါအဲ့တော့ရုပ်ရှင်ကိုတော့ဒီညမှာတော့ဗီဒီယိုကလစ်လို့ပဲပြောကြပါတော့အဲ့တော့ဒီဆိုရှယ်မီဒီယာတွေပေါ်မှာနေ့စဉ်တွေ့နေရတဲ့ဗီဒီယိုကလစ်တွေကိုကျွန်တော်တို့နှိပ်ကြပါတယ်အဲ့ဒီမှာမှဘလောက်မိမိအတွက်တနစ်တာကြံခဲ့လဲလို့ပြောကြတဲ့အခါမှာတကယ်တော့ဗီဒီယိုကလစ်တွေဟာဆွဲဆောင်မှုပို့ပြီးတော့ရှိတယ်ဆိုတော့ဝန်ခံကြရပါလိမ့်မယ်တနစ်တာကြည့်ခဲ့သမျှကိုညစရင်စရာချုပ်လိုက်တဲ့အခါမှာသာဟိုနေခင်းကကောင်းမယ်ထင်နေသမျှပုတ်တိုးသွားတာမျိုးလည်းရှိတာပေါ့အဲ့တော့ဒီနေရာမှာ Facebook သုံးဆွဲတဲ့သူတွေရဲ့သဘောထားတွေညံအမျှော်မြင်နေပေါ်မှာမူတည်ပြီးတော့တနစ်တာဘလောက်ရလဲဆိုတဲ့တံပိုးတွေပေါ်လာပါတယ်အဲ့ဒီအကြောင်းတွေကိုအသေးစိတ်အချိန်ကြရင်လည်းပြောကြရအောင်ပါပါအဲ့တော့ဘိန်းဆွဲသလိုဆွဲနေကြတဲ့ Facebook ပေါ်ကကျွန်တော်တို့အကျိုးအမြတ်ဒုတိမဟုတ်အဲ့ဒီလူလောကရဲ့ကောင်းကျိုးအတွက်ဘာတွေများဆောင်ကြည့်ပေးနိုင်တယ်လဲဆိုတာရယ်သူ့အတွက်အနုလက္ခဏာဘလို့ဖြစ်သွားတယ်လဲဆိုတာကိုနမူနာတစ်ခုကြည့်ကြဖို့ပါနိုင်ငံတကာမှာတုံငန်းခွင်အတွက်အလုပ်လျှောက်တဲ့အင်တာဗျူးတွေရှိပါတယ်အဲ့ဒီမှာသူ့ရဲ့အရင်အချင်းအစစ်စစ်ခံရသူရဲ့အရင်ချင်းပေါင်းများပါဖို့အောင်လက်မှတ်တွေနောက်ပြီးတော့သူ့ရဲ့အရင်အလုပ်ကအတွေ့အကြုံတွေအဲ့ဓာတွေနဲ့တင်မပြီးပါဘူးတဲ့တိတို့သူတို့ရဲ့အဲ့အလုပ်ရှင်ကိုစားပြုတွေရဲ့မေးတဲ့မေးခွန်းတွေကိုကောင်းစွာဖြေနိုင်ခြင်းနဲ့လည်းမပြီးပါဘူးနောက်ဆုံးသူတို့ကအများရန်တောင်းလို့ရှိတာကတော့မင်းနဲ့ဆက်သွယ်ဖို့အတွက်အဲ့ဒီ Facebook ကနေပြီးတော့ link တစ်ခုပေးပါလို့တောင်းတတ်ကြပါတယ်တဲ့အဲ့ဒီသူတို့တောင်းလိုက်တဲ့ဆက်သွယ်ရေးလမ်းကြောင်းကဘာလဲဆိုတော့အဲ့ဒီကာရကန်ရှင်ရဲ့ profile လို့ခေါ်တဲ့သူ့ရဲ့ကိုယ်ရေးကိစ္စတွေကိုဝင်ပြီးတော့လေ့လာဖို့ပါဆိုလိုတာကတော့ तू တနေ့တနေ့တင်ထားတဲ့အရာတွေကဘာတွေကိုကုစားပြုလဲ तू ကဘယ်အရာတွေကိုပြန်ပြီးတော့ share လုပ်တယ်ခေါ်တဲ့မျှဝေတာမျိုးလို့လဲဘယ်အရာတွေကို copy ဆွဲပြီးတော့တင်တယ်လဲ तू ရဲ့လူအများနဲ့ဆက်ဆံတဲ့နေရာမှာဒီလူရဲ့စိတ်နေသဘာဝတွေကိုသူတို့လေ့လာတာပါတဲ့အဲ့တော့လူတစ်ယောက်ကိုဆိုလိုတာကတော့အလုတ်ခတ်မှုကိစ္စကအစရာထူးတက်ဖို့ကိစ္စကအစသူ့ကိုပတ်ဝန်းကျင်ကဝိုင်းပြီးတော့အမှတ်ချက်နေတယ်အကဲဖြတ်နေတယ်ဆိုတာကိုပြောလိုတာပါအဲ့တော့သူတို့စီကလူတူးချင်းစီရဲ့အသက်မွေးမှုအသက်မွေးဝမ်းကြောင်းလုပ်ငန်းခွင်မှာတော့မှသူသုံးတဲ့ Facebook အမျိုးအစားဟာဘာလဲတနေ့တနေ့ဘာတွေတင်နေလဲတနေ့တနေ့ဘာတွေကိုပြန်မျှနေလဲသူ့ကိုယ်ပိုင်ရေးသားချက်တွေကဘာတွေလဲဆိုတာကိုကြည့်ပါတယ်ဆိုလိုတာကတော့ဘလောက်ရင့်ကျက်မှုရှိသလဲဘလောက်တာဝန်ယူစိတ်ရှိသလဲဒါမှမဟုတ်တာဝန်မဲ့စိတ်ဘလောက်ရှိသလဲသူကသူများတွေသူမှသွားပြီးတော့ဝေဖန်တာတွေကဘာတွေလဲအဲ့ဒါကိုအမြဲတမ်းကြည့်ပါတယ်တဲ့အဲ့ဒီအပေါ်မှာအမှတ်ပေးပြီးတော့သူ့ကိုအလုတ်ခန့်တာယာရုတိုးတာစသဖြင့်ပေးပါတယ်တဲ့အဲ့တော့ဒီညမှာပြောစရာရှိတာကကျွန်တော်တို့ကကိုယ်ပိုင်အလုတ်နဲ့ကိုယ်လုတ်တာကိုယ်အသက်မွေးဝါးကြောင့်နဲ့ကိုယ်ပါလို့ ပြောကြပါလိမ့်မယ်သူတပားအလုတ်ခတ်မှမဟုတ်ဘူးလို့ပြောနိုင်ပါတယ်သို့တော့ကျွန်တော်ဆိုလိုတာကအလုတ်ခတ်ခြင်းယာရုတိုးခြင်းနဲ့ကိုမကပါဘူးလောကကြီးကသင်ကိုအကဲဖြတ်နေပါတယ်အမှတ်ချက်ပေးနေပါတယ်သင်ဟာအပေါင်းလက္ခဏာဘယ်လောက်ရလဲအနှုတ်လက္ခဏာဘယ်လောက်ရသလဲဆိုတာကိုသင်ရဲ့ Facebook စာမျက်နှာကနေပြီးတော့ကြောက်ယူပြီးတော့လူတွေအကဲဖြတ်နေပါတယ်ဆိုတာကိုသာကျွန်တော်အသိပေးလိုခြင်းဖြစ်ပါတယ်ကျွန်တော်တို့လူငယ်တွေအမှတ်များများရကြပါစေ